တော်ရှင်များရှင်မြန်မာနိုင်ငံတွင်ကပြည်သူတွေဟာနွေရာသီမှာရေရှားပါတောက်တုံးရေပြက်လက်ပြီးမိုးရာသီမှာကြတော့ရေကြီးရေရှမ်းတဲ့ဘေးကိုခံနေရတာနှစ်ပေါင်းအတော်ကြာခဲ့ပြီဖြစ်ပါတယ်နှစ်စဉ်နှစ်တိုင်းသတင်းမီဒီယာတွေကပြည်သူတွေတာဝန်ရှိသူအာဏာပိုင်တွေနဲ့ပညာရှင်တွေကိုမေးမြန်းပြီးသတင်းတွေထုတ်လွှင့်တာကြားနေရပေမဲ့နောက်တစ်နှစ်မိုးရာသီရောက်လာပြန်တော့အရင်နှစ်တွေကအတိုင်းဟိုမာဒီမှာရေကြီးရေရှမ်းတဲ့သတင်းလူပဲရွေပဲမြပြောင်းရွှေ့ရတဲ့ဆိုတာမျိုးထက်ကြားရပြန်တာပါပဲ2019ခုနှစ်မှာလဲဇွန်လနှောင်းပိုင်းဇွန်လလဆန်းရောက်ကလေးကစပြီးရေကြီးရေရှမ်းတဲ့သတင်းတွေကြားလာလိုက်တာဇွန်လလနောက်ဆုံးပတ်ထည့်ရောက်တဲ့အခါမှာတော့တိုင်းနယ်ပြည်နယ်14ခုရှိတဲ့အနယ်9ခုမှာရေဘေးဒဏ်ခံရလို့ပြောင်းရွှေ့နေရသူ3သိန်းနီးပါးရှိနေပါပြီဇွန်လအတွင်းတိုင်းနယ်ပြည်နယ်9ခုကရေဘေးတင်ပြည်သူတွေအတွက်နေအိမ်ပြုပြင်ဆောက်လုပ်ရေးနဲ့စားနပ်ရိက္ခာထောက်ပံ့ရေးကူညီရမှာရိက္ခာထောက်ပံ့မှုအတွက်တင်ငွေကျပ်သိန်းပေါင်း1500ကျော်သုံးစွဲခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကဇွန်လ25ရက်နေ့မှာပြောခဲ့ပါတယ်
။နော်မနီယာကြီးကတော့ရိက္ခာဘူးပဲရှိသေးတာလေ။အဲ့ဒါသိန်းပေါင်း1595သိန်း3940။အဲ့ဒါချို့နေရာတွေမှာရေအချက်ချင်းကြတော့မယ်ဆိုလို့ရှိရင်3ရက်စာတပတ်စာပေါ့တပတ်စာပေးတယ်ပေါ့။ရေမကြတဲ့နေရာဆိုလို့ရှိရင်တော့တပတ်စာပေးမယ်ပေါ့။ဒါပေမဲ့အခုကတော့ရေကြတာအရင်အခိုင်းကတဲ့ဆိုင်ရင်မဆိုးဘူးပေါ့နော်။ရေကြဒါတိတ်မကြဘူးဆိုတဲ့သဘောတော့ရှိတယ်။
အထက်မှာပြောခဲ့တဲ့အတိုင်းနှစ်စဉ်တိုင်းနယ်ပြည်နယ်အတော်များများမှာရေကြီးပြီးရေကြီးတိုင်းလဲရေဘေးဒဏ်ခံစားနေရသူတွေကိုဘလောက်ဆိုးဝါးသလဲမေးတာဝန်ရှိသူအာဏာပိုင်တွေကိုဘာတွေဆောင်ရွက်ပေးနေသလဲမေးတဘာဝဝန်ကျင်နဲ့မြေချောင်းထိန်းသိမ်းရေးပညာရှင်တွေကိုရေကြီးရေရှမ်းမှုကနေဘလို့ကြိုတင်ကာကွယ်သင့်သလဲမေးမြန်းပြီးသတင်းတွေအင်တာဗျူးတွေသတင်းဆောင်မတွေထုတ်လွှင့်ခဲ့ကြတာပြည်သူအားလုံးအသိဖြစ်ပါတယ်အဲ့လိုတွေမေးမြန်းပြောဆိုသတိပေးနေရင်ဒီနှစ်မှာလဲရေကြီးလာပြန်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးရဲ့ပြောဆိုချက်အရတဘာဝဘေးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့တစ်နှစ်ကိုရမုံငွေမြန်မာကျပ်ငွေဘီလီယံ20နှစ်စဉ်ထားရှိတယ်ဆိုတဲ့သတင်းထွက်လာတဲ့အခါဝေဖန်သုံးသပ်ခြင်းနဲ့ပြည်သူတချို့ကြားမှာမေးခွန်းတွေထွက်ပေါ်လာပါတယ်။ရေဘေးဒဏ်ခံနေရတဲ့လူတို့ကိုအဲ့ဒီရမုံငွေတွေကနေရေကြီးမှအစားစရာလိုက်ပေးတာနေရာရွှေ့ပေးတာတွေနှစ်စဉ်လုပ်နေမဲ့အစား3-4နှစ်စာရမုံငွေကိုတုံးပြီးတော့ရေလုံးဝမကြည့်အောင်တားလို့မရတော့မှလက်ရှိရေကြီးနေတာတွေရဲ့တဝက်လောက်လျော့သွားအောင်တားဆီးနိုင်တာတွေမရှိဘူးလားဆိုတာမျိုးပါအဲ့ဒီလိုမေးခွန်းတွေအတွက်တဘာဝဝန်ကျင်ဆိုင်ရာပညာရှင်ဦးဝင်းမျိုးသူ EcoDev ကအခုလိုဆွေးနွေးပြပါတယ
်သူကတဘာဝကိုဖတ်ချင်းနိုင်သူကအသက်တာဆုံးမယ်အဲ့တော့တော်တော်ရရှိရင်နားလောင်ပြန်တော့ဗျာဆိုတော့လေရေကြီးတာကိုသူကအချက်ဆုံးမယ်အဲ့တော့တော်တော်မရှိတော့ခင်ဗျားဆောင်တဲ့ရေကြီးတာကိုဆောင်အောင်မယ်ဒီမှာရေမကြည့်အောင်လို့မြေတိုင်းရေသေးတွေကိုတော့ကြလို့ပေါ့တမန်တွေတော့ရမယ်ဒါမျိုးတွေပေါ့မပြောအောင်လုပ်ရမယ်ဒီရေရန်ကြီးတော့ဒါကြောင့်တမန်ကငါပဝင်းညင်းနီးနဲ့ဒီအဆင်းနီးနဲ့ချင်းနဲ့နီးနေရာတွေကိုဖော်ထုတ်ရမယ
်တစ်ပင်တစ်တော်တွေကိုထိမ့်သိမ်းထားခြင်းဟာရေကြီးတာကိုအလွယ်ကူဆုံးနဲ့စရိတ်စကားအ ਨੇ ဆုံးကာကွယ်နည်းဖြစ်ပေမဲ့မြန်မာနိုင်ငံထဲကတစ်တော်အတော်များများဟာရေရှည်ကိုမတွက်တဲ့စီးပွားရေးသမားတွေကြောင့်ပျောက်ဆုံးလူကမန်းဖြစ်နေပါပြီတစ်တော်တွေကတစ်ပင်မဟုတ်တဲ့လူတွေနေထိုင်ရာမြို့ရာဝန်းကျင်မှာရှိတဲ့တစ်ပင်တွေကလည်းလျှက်စစ်တာအားတန်းငွေလောင်စာပြပြဆုံဆုံမတုံးနိုင်ပဲထင်းနဲ့မိသွေးလောင်စာကိုသာအားထားနေရတဲ့ပြည်သူအများစုကြောင့်မရှိသလောက်ဖြစ်နေပါပြီ။တစ်ပင်ဆိုတာပြန်ဆိုင်လို့ရတဲ့အရာဖြစ်ပေမဲ့အချိန်ဆောင်ရတာမို့တစ်ပင်တွေစိုက်ထားလို့ကြီးမလာခင်မှာရေကြီးတာကိုကာကွယ်နိုင်တဲ့နည်းလမ်းရှိသေးပါလား။ရှိပါတယ်ရှင်။အဲ့ဒါကတော့ကမ္ဘာနိုင်ငံအများစုမှာတုံးနေတဲ့ Room for the Rivers မြစ်တွေအတွက်နေရာပေးတဲ့နည်းဖြစ်ပါတယ်။တဘာဝတရားအရာမြစ်တွေထဲမှာရေနေတဲ့ရေများတဲ့ရာသီဆိုတာရှိတာမို့မြစ်ထဲမှာရေများတဲ့အချိန်တွေမှာအဲ့ဒီရေတွေမြေအောက်ထဲစီးဝင်မသွားခင်ရှိနေဖို့အတွက်နေရာဖန်တီးပေးထားခြင်းဟာမြစ်ကိုနေရာပေးခြင်းပါပဲအဲ့လိုများလာတဲ့ရေတွေဟာသွားစရာနေရာမရှိတဲ့အတွက်ရေရဲ့တဘာဝအရာမြေနှိမ့်နဲ့လူတွေနေထိုင်ရာနေရာတွေစီးစင်းလာပြီးရေကြီးရေရှမ်းတာတွေဖြစ်လာတာပါအဲ့ဒီတဘာဝကိုဥပမာနဲ့တကွဦးဝင်းမျိုးသူကအခုလိုရှင်းပြပါတယ်
ရစ်ကိုသူကကြီးလာတဲ့ရေကိုနေဖို့တည်းရေလမ်းလျှင်တွေဟိုတဘာဝတိုင်းရှိတဲ့နေရာတွေကိုကျွန်တော်ထားပေးပါလား။ကံမဲကြီးလည်းမြောင်ပြောရင်ကျွန်တော်တို့မတ်ကလေးမြို့မှာရေကြီးလာရင်နေဖို့နေရာကစောင်းရပြောတဲ့တက်သေးအင်းတို့ကျွန်တော်တို့ဥပဒေကြားရှိတဲ့တောင်တမန်အင်းတို့ဆိုတာကအဲ့ဒါရေတွေကတဘာဝတိုင်းကြီးလာရင်ရေတွေဝင်ဖို့တည်းထားရမယ်။အဲ့ဒါလူကြီးကဟိုနောက်ကပေးဒီနောက်ကပေးဟိုဟိုတယ်ဆောက်ဒီဟိုတယ်ဆောက်တော့အဲ့ဒီရေတွေကသွားပြန်မရှိတော့ဘူး။မရှိတဲ့ခါကျတော့ပိုဆိုးတယ်။ဒါကြောင့်နောက်ဆုံးပေါ်လာတဲ့နီးကနော်ရေကြီးတာကိုရှင်းဖို့ဆိုရင်တော့ဥပဒေရေလမ်းလျှင်တွေကိုမြစ်ပေါ်နေရာပေးပါကျွန်တော်နိုင်ငံနဲ့တင်းတော်တဲ့ပိုးပြီးထိရောက်တဲ့နီးတယ်ဒါပေမဲ့အဲ့ဒါကိုကျောင်းနိုင်ငံမှာနားလည်ဖို့နဲ့ပါနေတော်တော်လေးကိုခန့်နေတယ်ပေါ့ဆိုဆိုရင်အဲ့ဒီတတိယအင်းကရေလမ်းလျှင်ကြီးကိုမန်းလေးဘုရားဝင်ကနေအင်အားဆောက်ဖို့တဲ့ကုမ္ပဏီတစ်ခုကိုချပေးတယ်ကျွန်တော်တို့စိတ်မကောင်းဘူး အမဟိုထားတဲ့တွေအရေးဟိုတော့ရေလမ်းကြောင်းလွဲမှာလေလွဲတဲ့တွေခင်ဗျာပို့ပြီးရည်ကြီးမှုကတနေရာမဟုတ်တနေရာမှာကြီးမှာပဲဒီတိုင်းပဲအခုရန်ကုန်တိုင်းဝန်ကြီးချုပ်ကဒလားသွားပြီးတော့ရုပ်သိဖော်ဖို့လုပ်တော့ဟိုတော့အင်္ဂလိပ်ကကျွန်တော်ဒီလိုရှိနေလှန်တာရလို့နော်ဒီလိုဒလားလို့သူကရေလမ်းကြောင်းဝင်လုပ်ခဲ့တာအဲ့ဒီမှာလူနေတဲ့လူညာရှိတယ်ဘကိုးရိုးမှကြလာတဲ့ရေတွေအရာဒီမြစ်ကရှန်လာတဲ့ရေတွေပါရီကိုသူကထမ်းနေမှာတိမ့်မယ်ဒလားမှာတိမ့်မယ်အဲ့ဒီလက်နဲ့ပတ်မှာတိမ့်နိုင်ရန်ကုန်မြို့ဘက်ကိုရေမကြည့်ဘူးဆိုပြီးတော့အင်္ဂလိပ်ကအဲ့လိုလုပ်ခဲ့တာအဲ့တော့ခလာကတော့သွားပြီးတော့ပြောပြပြီးဆောင်ရင်ရေမဝက်အောင်လို့ခင်ဗျာဟိုကာတီကာတွေလုပ်ရင်ရန်ကုန်မြို့ရေပြန်ကြည့်ပါဒါကြောင့်မလို့ရန်ကုန်မှာမိုးလေးရွာလိုက်တာနဲ့ဆယ်မိနစ်လောက်ရေတာနဲ့ချက်ချင်းတို့စားကြောင်းလိုနေရာမျိုးရေတွေပြည့်သွားတယ်ကျွန်တော်ငြင်းငြင်းပြောနေတဲ့ဘာလို့ကြောက်ကြီးอ่ะခုခရေတွေရှာရင်းကြီးတွေဒုက္ခရောက်တယ်ပြောအဲ့တော့ဒါလည်းဒီရဲ့ဂေဟာစနစ်ရေလမ်းနေပြီလို့အလေးမထားလို့ဆောက်လို့ရနေမှာအဲ့တော့ခဏမျိုးပြဆောက်ရင်လည်းကျွန်တော်တို့ပြောတယ်အဝင်းမြောင်မှာပါဝင်တဲ့ထင်းထင်းနဲ့ခဏကိုစဉ်းစားရမယ
်ဒီနှစ်အတွက်ကတော့ဖြင့်မိုးကြီးလို့ရေရှမ်းရင်ရေဘေးဒဏ်ခံနေရသူတွေကိုနေရာရွှေ့ပြောင်းပေးတာစားစရာရိတ်ခါထောက်ပံ့ပေးတာလုပ်ဖို့ပဲအချိန်ရှိပါတော့တယ်ဒါပေမဲ့ဆက်လက်တည်ရှိနေဦးမယ်ကဘာကြီးထဲမှာမနှက်ဖန်များစွာနဲ့နေရဦးမယ်မြမပြည်သူတွေရဲ့အနာဂတ်မှာမိုးရသည့်ရောက်တိုင်းရေဘေးလွတ်ရာပြောင်းရွှေ့နေရမယ်ဘေးကကင်းအောင်ဒီကနေ့ဒီနှစ်ကစပြီးလုံနိုင်တာတွေရှိနေပါတယ်အဲ့ဒါတွေကတော့ကြံနေသေးတဲ့တစ်ပင်တစ်တော်တွေကိုထိမ့်သိမ့်ဖို့နောက်ထပ်တစ်ပင်တစ်တော်တွေတိုးပွားလာအောင်ထပ်ဆိုင်ဖို့မိုးရသည့်ရေများလာချိန်မှာမြေရေတွေစီးဆင်းတိုးလောင်နိုင်ဖို့မြစ်တွေအတွက်နေရာပေးဖို့ဆိုတာတွေဖြစ်ပါတယ်အဲ့ဒါတွေကိုလုံနိုင်မယ်ဆိုရင်နှစ်အနှဲငယ်ရင်းနှီးရတာကလွဲပြီးတော့ရေကြီးလို့လူတွေအသက်ဆုံးရှုံးရတာအိုးအိမ်ပျက်စီးရတာရေကားဓာတ်တွေဆောက်ရတာစားရရိတ်ခါလှူဒန်းရတာဘဝတွေပြန်လဲထူထောင်ပေးရလို့အချိန်ကုန်လူပန်းကိုစိတ်ဆင်းရဲနိုင်ငံတော်ဗန္ဓာတွေတုံးရတဲ့အနှုတ်လက္ခဏာတွေကိုပယ်ဖြတ်ပေးနိုင်မှာဖြစ်ပါတယ်ရှင်